ဒီခိုင်မီနယ်တက်တနာကိုကန့်ကန့်နာသုံးခုခွဲခြားပြီးဖြေရှင်းဖို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ဂီကမြန်မာနိုင်ငံသားရဲ့ဝန်ကြီးဒေါက်ဆန်းစုကြည်နဲ့တနင်္ဂနွေကပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်အဆိုပြုပြောဆိုသွားပါတယ်။ပထမအနေနဲ့တည်ငြိမ်ရေးချမ်းမှုရရှိဖို့နဲ့နောက်ထပ်ပြစ်ခတ်တက်ခတ်မှုတွေမဖြစ်ပေါ်စေရေးထိန်းသိမ်းဖို့ဒုတိယကဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံဆွေးနွေးပွဲအတွက်ကောင်းမွန်တဲ့နည်းလမ်းချဖွေဖို့နဲ့တတိယကတော့နိုင်ငံသဘောတူစာချုပ်အများဆုံးချုပ်ဆိုပြီးဆင်းရဲနွမ်းပေါက်မှုရောဂါရေးဖော်ဆောင်မှုဖြစ်တယ်လို့ဝန်ကြီးဝမ်ဂီကပြောပါတယ်။ရုပ်နိုင်ငံသားရေးဝန်ကြီးဟာ73ချိန်မြောက်အာရှဥရောပနိုင်ငံသားရေးဝန်ကြီးများအာဆမ်အစည်းအဝေးကိုတက်ရောက်ဖို့နေပြည်တော်မှာရောက်နေချိန်တွင်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံပြီးတော့နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးရဲဝန်းနဲ့လမ်းကြောင်းစီမံကိန်းမြန်မာနိုင်ငံညီညွတ်ရေးလုပ်ငန်းစဉ်နဲ့ရခိုင်ပြည်နယ်အရေးကိစ္စတို့နဲ့ဆက်လင်းပြီးအမြင့်ချင်းဖလှယ်ဆွေးနွေးကြတယ်လို့နိုင်ငံတော်တမန်ခံရုံးရဲ့အင်တာနက်ဆာမျက်နှာမှာဖော်ပြထားပါတယ်။ဝန်ကြီးဝမ်ဂီရဲ့အဆိုပြုချက်၃ချက်ပေါ်အမြင်တိုက်ဆိုင်တယ်လို့ဒေါက်ဆန်းစုကြည်ကလည်းအဲ့ဒီသတင်းစာရှင်းလင်းပွဲတွင်ပြန်ပြောခဲ့ပါတယ်။ရူညာဒုက္ခတဲ့အရေးကိုနိုင်ငံကပအဝင်ဆောင်ရွက်မယ်စာဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားညှိနှိုင်းဖြေရှင်းဖို့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်တွင်ဝန်ကြီးဝန်ကြီးကစနေနေ့မှာတိုက်တွန်းခဲ့ပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကတော့နှစ်နိုင်ငံကြားညှိနှိုင်းဖြေရှင်းရေးတရုတ်ရဲ့အဆိုပြုချက်ကိုလက်မခံဘဲနိုင်ငံတကာရဲ့ဖိအားပေးမှုကိုပါလူလာတဲ့အကြောင်းဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတို့ကိုကူကာပြီးဒါကာထရီဘျူးန်သတင်းစာရဲ့သတင်းတပုတ်မှာဖော်ပြထားပါတယ်